ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဆောင်ရွက်ခဲ့ပြီးအခုအချိန်မှာတော့နောက်တစ်ဆင့်တူပြီးကြားကာလအစီအမံအတွက်ကူညီထောက်ပံ့ရင်းနှီးမှုတွေလိုအပ်နေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောလိုက်ပါတယ်ဒုက္ခသည်တွေနေရာပြောင်းရေးအတွက်မြန်မာအစိုးရနဲ့သဘောတူထားတဲ့အတိုင်းကနဦးအဆင့်လေးလာဆန်းစစ်မှုတွေလုပ်နေပြီးမကြခင်ဒုတိယအဆင့်ကိုဆက်ရတော့မယ်လို့လည်းမြန်မာအစိုးရကိုသတိပေးလိုက်ပါတယ်ဒီအကြောင်းကြီးကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါရှင
်သဘောပေါက်မှရှိတဲ့ဒုက္ခသည်အကျပ်တွေအတွက်ဖြေထုတ်ရမှာနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူသားချင်းစာနာကူညီရေးပူးပေါင်းဆောင်ရွက်မှုတွေကဒုက္ခသည်တွေအတွက်ထိရောက်တဲ့အကူအညီဖြစ်စေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကယူနီစီယာရဲ့နှစ်ပတ်လည်မှုဆောင်စီဝေးအဖွဲ့မိကုန်းမှာပြောဆိုသွားတာပါလူသားတွေရဲ့အသက်ကိုကယ်တင်မှုအတွက်လူသားချင်းစာနာကူညီရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာဘလောက်အရေးပါသလဲဆိုတာကိုရိုဟင်ဂျာဒုက္ခသည်အကျပ်တွေဖြစ်ကပြခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီးကဥပမာပေးပြီးတော့ထောက်ပြခဲ့ပါတယ်မြန်မာစစ်တပ်ရဲ့စစ်စီရင်ကြောင့်မလို့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာ9000နီးပါးကိုဒေသခံတွေအကူအညီနိုင်ငံတကာရဲ့အကူအညီနဲ့ကုလသမဂ္ဂဘက်ကရေးပေါ်တုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ
် The massive outflow of refugees into Bangladesh last year called for an all of UNHCR response
ဒုက္ခသည်လူရင်းလားဘင်္ဂလားဒေ့ရှ်နိုင်ငံမှာမနေ့ကပြေးဝင်ရကြောင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရေးပေါ်တုံ့ပြန်တိုက်တွန်းကူညီရေးတွေစားခဲ့ရပါတယ်ပြောလို့တော့မရတဲ့အခက်အခဲတွေစိတ်တင်ရတဲ့ချက်တွေရလာတဲ့ဒုက္ခသည်ရဲ့အခြေအနေဟာဒုတိယအဖြစ်အနည်းဆုံးလိုအပ်ချက်တွေတော့မရတဲ့ဖြစ်နေကြုံရပါတယ်ဒေသခံတွေကစာနာကိူးနာစီအပြင်နဲ့ဒီဒုက္ခသည်တွေကိုကနဦးကူညီပေးကြပါတယ်။မတော်ရည်ဝင်လာတဲ့သူဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူသားချင်းစာနာမှုကူညီမှုအဖွဲ့တွေပြည်ရင်းပြည်ပါဆွေးနွေးမှုတွေအဖွဲ့တွေဒုက္ခသည်တွေကိုယ်ပိုင်နဲ့သူအရေးပေါ်ပြည်စင်ဆောင်မှုတွေလုပ်ခဲ့ပါတယ်။ဒါအတော့ကိုအောင်မြင်မှုရှိရလို့ဆိုရမှာပါ
။တစ်ချိန်တည်းမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးပြီးတော့ဒုတိယဆင့်ကိုအခုဆောင်ရွက်ရမယ့်အနေအထားရောက်နေပြီလို့ဆိုရတယ်။ဒါနဲ့လေဒီပြဿနာရဲ့အဖြစ်ကိုတကယ်ထုတ်ပြရမယ့်သူကတော့မြန်မာအစိုးရအပေါ်မှာတည်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ
် But solutions to this crisis lie in Myanmar. Its root causes including entrenched discrimination.
ဒီဟိုကြကြတဲ့ပြဿနာရှိတာမြန်မာနိုင်ငံပေါ်တည်နေပါတယ်။မျိုးရေးဘာသာရေးခွဲခြားဆက်ဆံတာနိုင်ငံသားရပ်ပိုင်ခွင့်ရင်းပယ်ခံရတဲ့တခြားဖွံ့ဖြိုးရေးနိုင်ငံမှုတွေဟာအဓိကအကြောင်းရင်းဖြစ်ပြီးဒါကိုကံတွယ်ဖြေရှင်းရပါလိမ့်မယ်။မြန်မာအစိုးရမှာဒီတော်ဝင်ရှိပါရဲ့
ဒုက္ခသည်တွေညည့်ပြန်ရင်းမဆခင်ဂျာကာလာဖြစ်နေတော့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရောဒေသခံလူမှုအတိုင်းအတာအတွက်ပါအခြေခံဖွံ့ဖြိုးမှုတွေဖြစ်စေနဲ့စီးပွားရေးအခွင့်အလမ်းတွေအပါအဝင်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂမင်းကြီးကဒီအဖွဲ့ဝင်နိုင်ငံတွေကိုတတိပေးပါရဲဒီအတွက်ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တွေရဲ့အကူအညီတွေကိုကျေးဇူးတင်တဲ့အကြောင်းဆိုပါရဲဒါပြင်ရိုဟင်ဂျာတွေကိုအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေလိုမျိုးဒုက္ခသည်တွေကိုလက်ခံကူညီသူတွေရဲ့အခန်းကဏ္ဍအရေးပါမှုကိုလည်းသူကထည့်သွင်းပြောသွားပါရဲမြန်မာနိုင်ငံထဲမှာကြံ့နေခဲ့တဲ့ရွှေကြော်ရီနဲ့ပတ်သက်လို့လေသူတို့ကဒေသအတွင်းမှာလူလတ်စွာတွာလာခွင့်ပြီးဖို့တိုက်တွန်းသွားပါတယ်။နိုင်ငံတကာကရွှေကြော်လို့တုံးနေပေမဲ့မြန်မာစုရကတော့သူတို့ကဒီရခိုင်ပြည်နယ်တွင်းကမွတ်စင်လေးလို့ပဲတုံးပါတယ်။ဒါပြင်အာဏာပိုင်တွေအနေနဲ့ရခိုင်ထဲမှာဒီရှိကြံရှိနေတဲ့ဒီမွတ်စင်တွေရဲ့လူမျိုးရင်းနဲ့စောင့်နေရတဲ့အတွက်အကူအညီတွေပေးထားတယ်လို့လည်းမြန်မာဘက်ကဆိုပါတယ်။ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တဲ့အပိုင်းမှာတော့ကုလသမဂ္ဂကနဦးစမ်းစစ်လေးလာရဲ့ဖွဲ့လေးတွေအနေနဲ့ဒေသတွင်းတွာလာရေးအကန့်အသတ်တွေရှိတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပြီးမြန်မာစုရဘက်ကတော့ဒီဖွဲ့တွေကိုသူတို့လိုလလတ်နဲ့ဆောင်ခွင့်ပေးထားတယ်လို့တုံ့ပြန်ထားပါတယ်။အောက်တိုဘာလ၁ရက်နေ့ကနေပြီးတော့၅ရက်နေ့ထိကျင်းပမယ့် UNHCR နှစ်ပတ်လည်အမှုဆောင်စည်းဝေးကိုမြန်မာနိုင်ငံအနေနဲ့တော့ဒီပြောင်းစုဝင်ကြီးဒေါက်တာဝင်းမြတ်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်မယ်လို့သိရပါတယ်ခင်ဗျာ။